ကဘာတလောမှာကိုဗစ် -19 ကူးစက်ခံရသူတသန်း2သိန်းထဲမှာအကြမ်းဖျင်း25ရာခိုင်နှုန်းကအမေရိကန်ပြည်ထောင်စုမှာဖြစ်တယ်လို့ John Hopkins တက္ကသိုလ်ရဲ့တနင်္ဂနွေနေ့မနက်ခင်းစင်းတွေကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းအဆိုးရွားဆုံးဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်နေတဲ့နယူးယောက်ပြည်နယ်မှာလူပေါင်း 4,000 ကျော်သေဆုံးခဲ့ရပြီပါဗျ။နယူးယောက်ပြည်နယ်တစ်ခုတည်းတင်မဟုတ်ဘဲတခြားအမေရိကန်ပြည်နယ်တွေမှာလည်းအခြေအနေတွေပိုပြီးဆိုးရွားလာနိုင်တယ်လို့အများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။နယူးယောက်မှာတနင်္ဂနွေနေ့ကတော့အသက်ရှူဆက်အထောက်အကူလိုတဲ့လူနာအရေအတွက်ရော့ခဲ့တယ်လို့ဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာသစ်အရေအတွက်လည်းရော့ခဲ့တာအပါအဝင်တိုးတက်မှုအနည်းငယ်တွေ့ခဲ့ပါတယ်။နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့ဒီအခြေအနေအပေါ်သတိထားပြီးပြောဆိုခဲ့ပါတယ်။နောက်ရက်တွေမှာအရေးအတွက်ပိုများလာမလားနည်းသွားမလားဆိုတာမသိနိုင်ဘူးလို့ပြောသွားတာပါဒီကဘာလုံးအတိုင်းအတာအရာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကတသန်း2သိန်းကျော်ထိရောက်ရှိလာပြီးလူပေါင်း 6,500 ကျော်အသက်ဆုံးရှုံးခဲ့ရပြီပါဗျဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 3,300 ကျော်နဲ့ကဘာမှာကိုဗစ် -19 ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံကတော့နိုင်ငံတော်အသွားအလာကန့်သတ်မှုကိုအေပီလ26ရက်နေ့အထိ15ရက်ထပ်တိုးလိုက်ပါတယ်။ COVID-19 ကူးစက်မှုကြောင့်ကမ္ဘာမှာသေဆုံးမှုအများဆုံးဖြစ်တဲ့အီတလီမှာတော့ကျန်းမာရေးဝန်ထမ်း 11,000 ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ဗြိတိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်ရေးအတွက်လာမယ့်သတင်းပတ်တွေအတွင်းအကျဉ်းသားထောက်နှက်ချီပြန့်လွှတ်မယ်လို့တရားရေးဝန်ကြီးကကြေညာပါတယ်။ဗြိတိန်မှာဗိုင်းရပ်စ်ကြောင့်သေဆုံးသူ 4,300 ကျော်ရှိပါတယ်။ကူးစက်သူပေါင်း 9,000 နဲ့လူပေါင်း 9,500 ကျော်သေဆုံးခဲ့ရပြီးဖြစ်တဲ့ပြင်သစ်နိုင်ငံမှာတော့မြို့တော်ပါရီနဲ့အနီးတစ်ဝိုက်မှာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတာကိုထိန်းချုပ်ဖို့လူနာတွေကိုနိုင်ငံတော်ကဆေးရုံနေထမ်းလွှဲပြောင်းတဲ့လုပ်ငန်းစဉ်ကိုစစ်တပ်ကစတင်ဆောင်ရွက်နေပါပြီ။အီဂျစ်နိုင်ငံရဲ့အဓိကကင်ဆာဆေးရုံကြီးကကျန်းမာရေးဝန်ထမ်း18ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းတွေ့ရှိခဲ့ရပြီးအခုသီးခြားခွဲထားရကြောင်း AP သတင်းကဖော်ပြပါတယ်။တရုတ်နိုင်ငံမှာတော့တနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်30တွေ့ခဲ့ပြီး25ဦးကပြည်ပကလာသူတွေဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။